ဂါဇာတောင်ပိုင်းခိုင်းယူနစ်မြို့ကနာဆာဆေးရုံကြီးမှာအကြမ်းဖက်တမ်းများရှိသူ100ကျော်ကိုဖမ်းဆီးခဲ့တယ်လို့အစ္စရေးစစ်တပ်ကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။တမ်းများရှိသူအများအပြားဟာဆေးရုံကိုရှာဖွေရှင်းလင်းမှုအတွင်းတည်ဆုံးခဲ့ကြောင်းအစ္စရေးကာကွယ်တပ်ဖွဲ့ IDF ကပြောကြားလိုက်တာဖြစ်ပါတယ်။အစ္စရေးတပ်ဖွဲ့တွေဟာဆေးရုံရဲ့လျှက်စစ်ဒဏ္ဍာရီဆက်တွေကိုပြန်မှတိုက်ခိုက်တယ်ဆိုတဲ့ဆွဆဲချက်ကိုတော့ IDF ကမြင်ပါတယ်။ဒဏ္ဍာရီဆက်တွေရုံတွင်ပျက်စီးသွားတဲ့အတွက်ရှေ့မှာလူနာတချို့တည်ဆုံးခဲ့ကြအောင်သတင်းတွေထွက်ခဲ့ပါတယ်။တစ်ဖက်မှာလည်းအစ္စရေးကာကွယ်ဝင်ကြီးယူအက်ဖ်ဂလန်ကဂါဇာတောင်ပိုင်းအီဂျစ်နယ်စပ်ကရာဖာကိုစီးရဲအတွက်ထိုးစစ်ဆင်ဖို့အသေးချာပြင်ဆင်နေပြီလို့တောက်ကြမှာပြောပြီးနောက်ပိုင်းမှာတော့နိုင်ငံတကာကစွန့်အိမ်မှုတွေမြင့်တက်လာတာဖြစ်ပါတယ်။အရက်သားတွေကိုကာကွယ်ဖို့အတွက်စိတ်ချတဲ့အစီအစဉ်တည်းမရှိဘဲစစ်ဆင်ရေးမလုပ်ဖို့နဲ့အပြစ်ခံရရေးကိုအာရုံစိုက်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကအစ္စရေးကိုတိုက်တွန်းထားတာပါ။ရာဖာကိုထိုးစစ်ဆင်နိုင်ငံတွေကြားတန်တမန်ဆက်ဆံရေးကိုချိန်ချောက်နိုင်တယ်လို့အီဂျစ်ကသတိပေးတယ်လို့တခြားကမ္ဘာခေါင်းဆောင်အများအပြားကလည်းအလားတူစွန့်ဝင်ကြောင်းထုတ်ပြောပါတယ်။ဂါဇာလူရေထက်ဝက်ကျော်ရှိတဲ့ခံမှန်းကြီးပါလက်စတိုင်းတပ်တော်မှ၄တန်းဟာရာဖာမှာရှိနေတာဖြစ်ပြီးအများစုကဂါဇာတခြားနေရာတွေကတိုက်ပွဲတွေကြောင့်အိုးမဲ့အိမ်မဲ့ထွက်ပြေးရသူတွေဖြစ်ပါတယ်။